အနာဂတ်မျှော်လင့်ချက်လွန်စွာမှနေပါလိုနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကော့စ်ဘဇာဒုက္ခသည်စခန်းကရိညာမိသားစုတွေဟာအခွင့်အရေးပေါ်လာတိုင်းအန္တရာယ်များလွန်းတဲ့ပင်လယ်ရေကြောင်းခီးကနေတဆင့်တရားမဝင်လှေစီးပေးဒုက္ခသည်တွေအဖြစ်နဲ့မလေးရှားနိုင်ငံကိုစွန့်စားသွားရောက်လို့ရှိပါတယ်။အဲ့ဒီတည်းမှာအသက်28နှစ်အရွယ်မိခင်ဟာတမွန်နယ်စာနဲ့၅နှစ်အရွယ်သမီးဆာလီမာတို့လည်းပါဝင်တာပါ။သူတို့နှစ်ဦးပါဝင်လူ200ဝန်းကျင်ရှိတဲ့ရိညာဒုက္ခသည်တွေဟာခနော်နီခနော်နဲ့တစ်သားလေတစ်စင်းနဲ့ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားကြပါတယ်။အသက်9နှစ်အရွယ်နယ်စာရဲ့သမီးကြီးဖြစ်တဲ့ဟာဘီဘာကတော့အဖွားဖြစ်သူအန်ဝါရာဘေကွန်နဲ့အတူကော့စ်ဘဇာဒုက္ခသည်စခန်းမှာပဲကြံနေခဲ့တာလို့ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာဘေကွန်ကပြောပါတယ်အဖွားနဲ့နေနေရပေမဲ့သမီးကြီးဟာဘီဘာကတော့ညီမနဲ့မိခင်အနားမှာမရှိတော့တာမို့မှိန်ထွေးနေတာပါနေဆာနဲ့ဆာလီမာတို့လိုက်ပါသွားတဲ့လေအင်းချင်းပြက်ပြီးပင်လယ်ထဲမျောနေတဲ့အကြောင်းကိုအဖွားဖြစ်သူဘေကွန်တို့သိကြတာသိမကြလားသေးပါဘူးပင်လယ်ထဲဥတီရမဲ့မျောနေရင်လေပေါ်ပါတဲ့အစာအစာနဲ့တောက်ရည်တစားစားပြက်လက်ကုန်တော့မို့စိတ်တက်ကြခဲ့ရာကြောင့်လဲနေဆာကပြန်ပြောပြပါတယ်ရပောင်းတော်ကြာအဆက်ပြတ်နေတာကြောင့်အဖွားဖြစ်သူဘေကွန်ကစိတ်ပူပြီးအကျဉ်းချင်းငိုခဲ့ရပေမဲ့မြေးကြီးဟာပြီပါရှေ့မှာဟန်မပြက်နေပြရင်တစ်ချိန်လုံးဆူတောင်းနေခဲ့တာလို့ဆိုပါတယ်မြင်းငယ်ဆာလီမာနဲ့သူသမီးနေဆာတို့ကိုအလားရှင်မြတ်ကတနီးနီးနဲ့တော့ကဲတင်ဆောက်ရှောက်မှာပါလို့ပြောရင်မြင်းမဟာဘီပါကိုနှစ်သိမ့်ခဲ့တာပါနေဆာတို့လေပင်လေတဲ့မျိုးနေချင်းလေပေါ်ပါတဲ့ကလေးငယ်30လောက်ကရေငတ်တာဆာလောင်မှုသိတာကြုံခဲ့ရပေမဲ့ကျွေးစရာလည်းမရှိတော့အခြားမိခင်တွေကငိုကျွေးနေကြပေမဲ့သူသမီးငယ်ဆာလီမာကြောက်စိတ်ဝင်သွားမှဆိုးလို့တင်းခံခဲ့ရကြောင်းသူတို့သွားကျင်တဲ့မလေးရှားရောက်အောင်အလားရှင်မြတ်ကကူညီမှာပါလို့ပြောရင်သမီးကိုနှစ်သိမ့်ခဲ့ကြောင်း VOA ကလှမ်းပြီးဆက်သွယ်မေးမြန်းချိန်မှာနေဆာကပြန်ပြောပြပါတယ်။ဒါပေမဲ့ရေငတ်နေတဲ့သမီးငယ်ဆာလီမာကိုပင်လယ်ရေငန်တိုက်မိလို့ကလေးကလှေပေါ်ဖျားနာခဲ့ရကြောင်းလည်းပြောပါတယ်။အင်ဂျင်ဆက်ပြက်ပြီး10ရက်လောက်ပင်လယ်ထဲမျောနေချိန်မှာလှေပေါ်ပါသူတွေစိုးရိမ်စိတ်ကြီးထွားလာပါတယ်။နောက်ထပ်လှေတစ်စင်းကိုလှမ်းမြင်လို့ဆိုပြီးအကူအညီရလူစုံနဲ့လှေပေါ်ပါတဲ့လူ19ဦးပင်လယ်ထဲခုန်ချကူးခတ်သွားကြပေမဲ့အဲ့ဒီလူတွေဒီဒုက္ခတဲ့လေပေါ်ကိုပြန်ရောက်မလာနိုင်ကြတော့ပါဘူး။သူတို့အပါအဝင်73ရက်ကြာလောက်အစာရေစာပြတ်လတ်တာကြောင့်ပါလေပေါ်ပါသူစုစုပေါင်း26ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။အဝေးမှာလေသင်းမောတွေမြင်တိုင်းအော်ဟစ်အကူအညီတောင်းလိုက်လေခွက်ထဲပြန်လှဲအိတ်နေလိုက်နဲ့တေးရမင်းတွေကိုစောင့်နေရတယ်လို့ပါပဲလို့နေဆာကပြန်ပြောပြပါတယ်။ဒီဇင်ဘာလကုန်ပိုင်းလောက်မှာတော့အင်ဒိုနီးရှားတံငါသေးတွေနဲ့အာချီဒေသအာနာပိုင်းတွေကနေဆာတို့ပါလာတဲ့လှေကဒုက္ခသည်182ဦးကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။အသက်မသေးဘဲကိုမိုရောက်လာတာကြောင့်အလားရှင်မြတ်ကိုပို့ပြီးယုံကြည်စိတ်ဝင်မိတယ်လို့နေဆာကပြောပြီးမကြခင်မှာမလေးရှားကိုရောက်သွားလိမ့်မယ်လို့လည်းမျှော်လင့်နေတာပါ။တမီးနှစ်ယောက်မိခင်ဖြစ်တဲ့နေဆာကိုရခိုင်ပြည်မှာရှိချိန်ကလေးကသူ့ယောက်ျားကပြစ်သွားခဲ့တာပါ။2019စစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာရပေမဲ့ဒုက္ခသည်စခန်းတွင်းမှာစီကံတင်းကျပ်လွန်းလာကြောင်းထောင်ချနေရသလိုပါပဲလို့သူတို့ကပြောပါတယ်။ကလေးတွေအတန်းပညာသင်ကြားခွင့်လည်းမရကြပါဘူး။မွတ်စလင်ထုံးစံကုရ်အန်ကျမ်းစာသင်ပြီးတဲ့ဘာသာရေးအခြေခံပညာကျောင်းလောက်သာတက်ခွင့်ရှိတဲ့အတွက်တတိယနိုင်ငံတစ်ခုခုအထူးသဖြင့်တော့မလေးရှားလိုနိုင်ငံမှာကလေးတွေရဲ့အနာဂတ်ပညာရေးအတွက်အခုလိုအနည်းငယ်များလွန်းတဲ့ပင်လယ်ခီးကိုစွန့်စားထွက်လာခဲ့ရတာပါလို့မိခင်နေစာကပြောပါတယ်ဒီပင်လယ်ခီးမှာသမီးနှစ်ယောက်စလုံးကိုတဘာတဲ့ခေါ်လာခဲ့ခြင်းပေမဲ့မတက်နိုင်တာကြောင့်သမီးကြီးဟာဘီဘာကိုခြံထားခဲ့ရတာလို့ဆိုပါတယ်မလေးရှားနိုင်ငံဟာအခုနောက်ပိုင်းရိုဟင်ဂျာတွေကိုအရင်လိုအလွယ်တကူလက်မခံတော့ဘဲပို့ပြီးတင်းကျပ်လာပါတယ်လေစီးပြေးပြီးလာကြတဲ့ရိုဟင်ဂျာလေတွေကိုလည်းအဝင်မခံတာကြောင့်ဒုက္ခသည်လေတွေဟာအင်ဒိုနီးရှားဘက်ကိုဦးတည်သွားနေကြရတာပါအင်ဒိုနီးရှားကတဆင့်လူပွဲစားတွေရဲ့အကူအညီနဲ့ပြိုဝဲလမ်းကြောင်းကနေမလေးရှားတဲ့ပြန်ခိုးဝင်နေရပါတယ်ဒီနည်းကိုသုံးနေကြတာလာအတန်ကြာနေပါပြီတမီဟာဘီဘီနဲ့အခုလိုမိသားစုတကွဲတပြားဖြစ်နေချိန်မှာခုနှစ်နှစ်အရွယ်ဟာဘီဘီကိုအန်ဒီယန်များလွန်းတဲ့ပင်လယ်ခီးကတဆင့်ထောက်ခေါ်ဖို့မဖြစ်နိုင်တာကြောင့်ဟာဘီဘာတယောက်ဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုတရားဝင်သွားနိုင်ဖို့ဝိုင်းဝန်းစီစဉ်ပေးကြပါလို့နိုင်ငံတကာတာဝန်ရှိသူတွေကိုမိခင်နေဆာကမေတ္တာရက်ခံပန်ကြားလိုက်ပါတယ်အဲ့ဒီနီးနဲ့မကြခင်မှာသူတို့မိသားစုပြန်လဲပေါင်းစည်းရလိမ့်မယ်လို့ညွှန်လင့်နေပါတယ်ခင်ဗျာ။